ကနေဒါနဲ့မက္ကဆီကိုပေါ်သွင်းကုန်ကိုတိုးပြင်းကောက်ခံတဲ့အရေးကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအနည်းဆုံးတစ်လတာဆိုင်းလိုက်ပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်ဆင်ထရူဒိုနောက်မက္ကဆီကိုသမ္မတဂလော်ဒီယိုရှိန်ဘောင်းတို့နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တီးကြားစီဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုဆိုင်းကသဘောတူညီခဲ့ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံတွင်းကိုဖက်ဒရယ်မူရစ်ဆေးဘောဝန်နေတာတားနိုင်အောင်မက္ကဆီကိုအရာတပ်ဖွဲ့ဝင်တပ်သားကိုချထားမယ်လို့မက္ကဆီကိုသမ္မတဂလော်ဒီယိုရှိန်ဘောင်းက X လူမှုစာမျက်နှာမှာပြောလိုက်ပြီးတဲ့နောက်မက္ကဆီကိုပို့ကိုတွေပေါ်အခွန်25ရာခိုင်နှုန်းချတဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုလိုတလကြဆိုင်းငါလိုက်တာပါ။ဘီယာဂျီလက်နက်တွေမက္ကဆီကိုကိုခိုးသွင်းနေကြတာကိုလည်းရအောင်လုပ်ဖို့အမေရိကန်ကဂတိကဝတ်ပြုတယ်လို့မက္ကဆီကိုသမ္မတကရေးထားပါတယ်။ဆိုင်းကြတဲ့တလအတွင်းလုံခြုံရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးကြမယ်လို့မက္ကဆီကိုသမ္မတကပြောပါတယ်။သမ္မတထရမ့်ရဲ့အမိန်ကကုန်သွယ်စစ်မဟုတ်တာယာနှုံးပြည့်ရှင်းပါတယ်ဒါကမွေးရစေဝါစစ်ပွဲပါလို့အိမ်ပြတော်မျိုးသားစစ်ပွဲရေးကောင်စီညွှန်ကြားမှုကေဗင်ဟက်ဆက်ကတနင်္လာနေ့မှာပြောပါတယ်အရင်မတိုင်မီတုန်းကတော့အီလွန်မတ်ဆ်စတာလင်အင်တာနက်ဝန်ဆောင်မှုကုမ္ပဏီနဲ့ချုပ်တဲ့စာချုပ်ပါဝင်အမေရိကန်ကုမ္ပဏီတွေနဲ့ချုပ်ထားတဲ့စာချုပ်တွေကိုပိတ်တိုက်ကြောင်းကနေဒါနိုင်ငံအွန်တာရီယိုပြည်နယ်ဝန်ကြီးချုပ်ဒါ့ဖော့ဒ်ကတနင်္လာနေ့မှာကြေညာခဲ့ပါတယ်